လာမယ့်2019ခုနှစ်ဧပြီလ1ရက်နေ့ကျရင်လွှတ်တော်တည်တည်မှလစ်လန်နေတဲ့မဲဆန္ဒနယ်တွေအတွက်ဇားပြက်ရွေးကောက်ပွဲကျင်းပမယ့်အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ကြေညာပါရယ်ပြည်သူလွှတ်တော်မှလစ်လန်နေတဲ့မဲဆန္ဒနယ်6နေရာအမျိုးသားလွှတ်တော်မှ3နေရာနဲ့ပြည်နယ်လွှတ်တော်နေရာ6နေရာစုစုပေါင်း18နေရာအတွက်ဇားပြက်ရွေးကောက်ပွဲကျင်းပမယ်ဆိုတာကိုဒီပြည်ထောင်စုလွှတ်တော်ရွေးကောက်ပွဲကော်မရှင်ကဒီကနေ့အောက်တိုဘာလ17ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာပါပြည်ခဲ့တဲ့နှစ်နိုဝင်ဘာလရွေးကောက်ပွဲမှာတော့ဒီဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကမဲအပြတ်အသတ်အနိုင်ရပြီးလွှတ်တော်အသီးသီးမှနေရာအများစုကိုလွှမ်းမိုးနိုင်ခဲ့တာပါပြည်သူလွှတ်တော်မှာအမှတ်နေရာ196နေရာအမျိုးသားလွှတ်တော်မှာ89နေရာနဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်တွေမှာ280နေရာအနိုင်ရခဲ့တာဖြစ်ပါရဲ့ရှင်